Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြကြပါစီခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဇွန်လ13ရက်တင်းလာလေးမနေ့ကင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ2440 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်တံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇွန်ဘိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတော့ကိုညာဝဲအောင်နဲ့အတူတင်ပြသွားပါမယ်ယူကရိန်းရှစ်ဘက်ခြမ်းကတိုက်ပွဲတွေပြင်းထန်နေတဲ့စီဗီရိုဒွန်ရဲ့မြို့မှာဓာတုဗေဒစစ်ရုံတစ်ခုကိုရုရှားတွေကပုံချဲတိုက်ခိုက်ခဲ့ပါတယ်တူရကီဆိုရအနေနဲ့အချမ်းဖက်သမားယန်နဲ့အခြားကိစ္စရပ်တွေအပေါ်စိုးရိမ်ပူပန်တာဟာတရားဝင်မှုရှိတဲ့အကြောင်းနေတိုအတွင်းမှုချုပ်ကပြောဆိုလိုက်ပါတယ်စားတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးပါပါကိုညာဝဲအောင်ခင်ဗျာ
โอเคပါခင်ဗျာအဲ့လိုထိတဲ့ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့မွန်ပြည်နယ်မုတ်ပလင်လမ်းစုံမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားကြပါတယ
် KNLA နဲ့ပူးပေါင်းအဖွဲ့ပေါ်နေ PDF ပူးပေါင်းအဖွဲ့ကနေပြီးတော့သူတို့ဘာသာတိုက်ခိုက်တာမှာဒီဘက်ကနောက်ပြင်းနေပေါ့နော်အကသာပါကဒီတော့သူတို့လည်းပြင်းပြီးတော့
သတင်းတွေပြီးမှအပြည့်စုံတင်ဆက်ဖို့ရှိပါတယ်တခါမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဘယ်လိုဆက်ရှိနေသလဲဆိုတဲ့အကြောင်းကိုလည်းတင်ဆက်အောင်ပါနောက်ပိုင်းမှာတော့မီဒီယာမြင်ကွင်းသောရရှင်ပေးစာသတင်းတွေကတူတာထူးခြားစမ်းပြသတင်းများအစီအစဉ်တွေကိုစက်တိုက်ထုတ်လွှင့်သွားမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့အတူပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းရှိဘက်ခြမ်းကတိုက်ပွဲတွေပြင်းထန်နေတဲ့စီဗီရိုဒွန်ညက်မြို့မှာရှိတဲ့ဓာတုဗေဒစက်ရုံတစ်ခုကိုရုရှားတပ်တွေကတင်းငွေနေမှာဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒါပေမဲ့လည်းဒီစက်ရုံဟာယူကရိန်းရဲ့လက်ထက်မှာပဲရှိနေတယ်လို့ဒေသဆိုင်ရာပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုပါတယ်။အဇော့ဓာတုဗေဒစက်ရုံမှာယူကရိန်းစစ်သား300 400လောက်နဲ့ရာနဲ့ချီတဲ့အရာသားတွေပိတ်မိနေတယ်လို့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပြောဆိုတာဟာလိမ်လည်တာပဲဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်။စက်ရုံနယ်မြေဟာပြစ်ခတ်တိုက်ခိုက်ခံနေရပါတယ်။ဒါပေမဲ့မြို့ရဲ့စင်ချေဘုံနေရာတွေမှာဆက်လက်တိုက်ပွဲဖြစ်ပွားနေပါတယ်။စက်ရုံအနီးနားကလမ်းတွေမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်။သတင်းနေ့တုန်းကရုရှားလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တဲ့အတွက်စက်ရုံမှာအကြီးအကျယ်မိလောင်ခဲ့တယ်လို့လည်းသူကပြောဆိုပါတယ်။ရုရှားကတော့လူဟန်ပြည်နယ်ကို68ရာခိုင်နှုန်းသိမ်းထားနိုင်ပြီလို့ပြောဆိုပါတယ်။ဒါပေမဲ့လည်းလူဟနဲ့ဒွန်ညက်ဒေတာတွေမှာပါဝင်တဲ့လူဟနဲ့ဒွန်ညက်ဒေတာတွေပါဝင်တဲ့ဒုံဘေ့စ်အရှိတ်ချောင်းကိုထိန်းချုပ်နိုင်မှုအတွက်စီဗီရိုဒွန်ညက်ကိုသိမ်းပိုက်နိုင်ရေးဟာရုရှားအတွက်သရေရှင်ရေးတမျှအရေးကြီးနေပါတယ
်။ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲဘလောက်တာရှည်ပြီးဘယ်အချိန်မှအဆုံးသတ်မယ်ဆိုတာဘယ်သူမှမသိနိုင်သလိုယူကရိန်းတပ်ဖွဲ့တွေအနေနဲ့လည်းဒီအတွက်မျှော်လင့်ချက်တွေကိုပြစ်ပယ်ပြီးယူကရိန်းအရှိတ်ပိုင်းကိုရုရှားတပ်တွေသိမ်းပိုက်မဲ့အရေးခုခံကာကွယ်သွားမယ်လို့သမ္မတဗိုလိုဒီမာဇလန်စကီကပြောပါတယ်။ဒွန်ဘက်စ်ဒေသမှာရုရှားတို့ရဲ့ထိုးစစ်ကိုတားဆီးနိုင်တဲ့ယူကရိန်းခုခံကာကွယ်သူများအတွက်များစွာဂုဏ်ယူမိကြောင်းညစဉ်ပြုလုပ်နေကြဗီဒီယိုမိကွန်းမှာသမ္မတကစနေနေ့ကထည့်သွင်းပြောကြားသွားတာပါ။ဒွန်ဘက်စ်ဒေသဟာရုရှားတပ်တွေကြောတောက်နောက်ခံပြူထားတဲ့ခွဲထွက်ရေးသမားတွေ၈နှစ်လုံးလုံးထိန်းချုပ်ထားတဲ့ဒေသဖြစ်ပါတယ်။ရုရှားတို့ဟာဒီဒွန်ဘက်စ်ဒေသကိုသိမ်းပိုက်နိုင်ဖို့မေလာဇန်ကလေးကဂျိုးပန်းခဲ့ကြတာမဟုတ်ဘူးလားလို့လဲသမရကနေကွန်ထုတ်ခဲ့ပါလေ KF မြို့တော်ကိုတင်ပိုက်ဖို့ဂျိုးပန်းမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ရုရှားတို့ဟာခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့အရှေ့ပိုင်းဒေသကိုတင်ပိုက်နိုင်ဖို့ဂျိုးပန်းလာခဲ့ကြတာဖြစ်ပါလေဒါပေမဲ့အလင်းအမြန်တင်ပိုက်နိုင်ခြင်းမရှိဘဲပေးဆက်မှုများစွာနဲ့တိုက်ခိုက်နေရတာဖြစ်ပါလေဒီလိုခုခံမှုအတွက်ယူကရိန်းတပ်ဖွဲ့တွေဟာနောက်နိုင်ငံတွေကပံ့ပိုးနေတဲ့လက်နက်တွေအပေါ်မီခိုအားထားနေရတာပါတနင်္ဂနွေနေ့ကစင်ကာပူနိုင်ငံမှာကျင်းပတဲ့လုံခြုံရေးဆွေးနွေးပွဲမှာတရုတ်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဝေဖန်ကရုရှားနဲ့ယူကရိန်းအကြားညီညာရေးဆွေးနွေးပွဲဖြစ်ထွန်းဖို့တရုတ်အစိုးရကဆက်လက်ထောက်ခံနေကြောင်းနဲ့အပြစ်ခတ်ရစဲသဘောတူညီမှုအခြေအနေဖန်တီးနိုင်ရေးအတွက်အမေရိကန်နဲ့နေတိုမဟာမိတ်နိုင်ငံတွေဟာရုရှားနဲ့ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ်ယူကရိန်းကိုလက်နက်ထောက်ပံ့နေတဲ့နိုင်ငံတွေဟာပြဿနာကိုမီးထိုးပေးတယ်လို့ဖြစ်တယ်လို့သူကထောက်ပြခဲ့ပါတယ်
တူရကီအနေနဲ့အကြမ်းဖက်သမားယန်အပါအဝင်အခြားကိစ္စရပ်တွေပေါ်မှာစိုးရိမ်ပူပန်တာဟာတရားဝင်မှုရှိကြောင်းနဲ့ဒီကိစ္စကိုအလင်းတတားဖြေရှင်းတင်တယ်လို့နေတိုအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကတင်းငွေနေ့မှာပြောဆိုလိုက်ပါတယ်
When a vital key ally as Turkey raises concerns on terrorism, then of course we have to sit down and take
Mahamay Du Pide, Turki Nine, Jambatama Yane Patelo Soin Puban Jam Pyosu Labare, Chanaru to the Gua Time B Deke Sago, Alina Tasinu Yabame, Daha Chanaru Ati Chaloame Yabalu Nidu Nidu Dun Mujo Yanstu Lambagatrin, Ashinwema Pyosu Twaraba, Pigate Larega Nidu Pwe Wimpi Shoutage Finland Sweden Nanganiha, Turigiga Jambat the Malu Susetare Cut Apuego, Akuni, Kuni Abe Nide Atwasuga, Turigiga, Apuwen Shoutarago, Kangwabi, Dinangania Muara Pionlebu down so gabare, Nedu Ma made Dema Turkila, Champa the Maria, Taikamu, Kayara Mashibabu, Turigi Nahang, Nangaha, Iran and Sidialu, Nanganine Tisa Nide Mohabu Atari Nangan Pitelu, Nedu Tuye Mujo Yansto Lambaga, Finland Nangama, Finland the Marane do Pu do Pudo de Trenza Shinwema Pyosu Gabare.
ပြီးခဲ့တဲ့လတွေနယူးယောက်နဲ့တက်ဆက်စ်ပြည်နယ်တွေမှာဖြစ်ပွားခဲ့တဲ့အစုအပြုံလိုက်ပြစ်ခတ်မှုတွေကိုတုတ်ပြန်တဲ့မူပေါင်းတရက်ကိုအမေရိကန်အထက်လွှတ်တော်ညှိနှိုင်းသမားတွေကကြေညာလိုက်ပါတယ်။ဒါဟာသနတ်ထိန်းချုပ်ရေးကျောင်းလုံးကျုံမှုတုံးမြင့်ရေးနဲ့စိတ်ဓာတ်ကျန်းမာရေးအစီအစဉ်တွေကိုချင်းချင်းချင်းချင်းနဲ့အတော်အသင့်လှုပ်ဆောင်နိုင်မဲ့သဘောတူညီမှုဖြစ်ပါတယ်။ဒ ဖြစ်လာရင် Congress လွှတ်တော်မှာနှစ်ပေါင်းများစွာရှေ့မတိုးနိုင်ဖြစ်နေတဲ့ကိစ္စအတွက်အထူးအချိုးအကွေ့တရဖြစ်သွားနိုင်ပါလေ။အထက်လွှတ်တော်မှာပါတီနှစ်ရက်ရဲ့အမတ်ဥယျာဉ် 50-50 အညီမျှဖြစ်နေတာကအကြီးမားဆုံးအတားအဆီးတရဖြစ်နေပြီးဥပဒေအတည်ပြုနိုင်ဖို့အတွက်ထောက်ခံမဲ60ရရှိရမှာဖြစ်ပါတယ်။ခေါင်းဆောင်တွေကတော့ဒီသဘောတူညီမှုတွေကနေဥပဒေဖြစ်လာစေရေးအတွက်နယူးယောက်ပြည်နယ်ဘက်ဖလိုနဲ့တက်ဆက်ပြည်နယ်ယူဗယ်ဒီမြို့ကပြစ်ခတ်မှုကြောင့်ဖြစ်ထွန်းနေတဲ့နိုင်ငံရေးအရှိန်အဟုန်မေးမိန်မသွားခင်ဒီလအတွင်းမှာပဲသဘောတူညီမှုရနိုင်ဖို့မျှော်လင့်ထားကြပါတယ်။ဒီသဘောတူညီမှုရဖို့အတွက် Republican 10ဦးပါဝင်တဲ့အထက်လွှတ်တော်အမတ် 20 ရို့ကဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုဥပဒေအသုံးနှုတ်နဲ့အသေးစိတ်ရေးသားဖို့အတွက်လာမယ့်ရက်တွေအတွင်းမှာလှုပ်ဆောင်သွားမှာဖြစ်တယ်လို့စစ်ဆက်ညီနိုင်ရေးသမားတွေကပြောပါတယ်ခင်ဗျာ။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အတန်းနဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။အခုဆက်လက်ပြီးတော့သတင်းတွေကိုပြောပြပါအောင်မယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်ကိုကြောင်ပိတ်မိအောင်လှုပ်ဆောင်နေပြီးတရုတ်ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်နေတာကြောင့်နိုင်ငံဆက်ဆံရေးပြပြရတာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဘိုဂျိုဂျီဝေဖန်ဟေကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်အပြည်ပေါ်မဟုတ်မမှန်ဆွဆဲတာတွေနဲ့တရုတ်ပြည်ကိုအထူးကြံဝမ်းပိတ်ဆို့တာတွေမလုပ်ဖို့ဒါအပြင်ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာတွေမလုပ်ဖို့တရုတ်အနေနဲ့တောင်းဆိုတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကစင်ကာပူနိုင်ငံမှာပြုလုပ်တဲ့ Shangri-La ဆွေးနွေးပွဲရဲ့နောက်ဆုံးနေ့မှာပြောဆိုခဲ့ပါတယ်။ဒါတွေကိုအမေရိကန်ဘက်ကလိုင်းနာလှုပ်ဆောင်ခြင်းမရှိရင်နှစ်နိုင်ငံဆက်ဆံရေးကောင်းမွန်လာမှာမဟုတ်ဘူးလို့လည်းတရုတ်နိုင်ငံသားရေးဝန်တရုတ်ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကမဟာမိတ်နိုင်ငံတွေရဲ့အခွင့်အရေးကိုကာကွယ်ဖို့အတူရည်တည်သွားမယ်လို့စနေနေ့ကပြောဆိုခဲ့ပြီးတော့တရုတ်ကာကွယ်ရေးဝန်ကြီးကအခုလိုတုံ့ပြန်ပြောဆိုတာဖြစ်ပါတယ်။တရုတ်အနေနဲ့သူရဲ့ပိုင်တဲ့နယ်မြေသတ်မှတ်ချက်အတွက်ပိုပြီးတင်းတင်းကြပ်ကြပ်ပြင်းပြင်းထန်ထန်လှုပ်ဆောင်လာနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောဆိုခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားအနေနဲ့တန်တရားဖြစ်ပွဲလက်နက်ကြီးတွေပင်လယ်ထဲကိုစမ်းသပ်ပစ်ခတ်ခဲ့တယ်လို့တနင်္ဂနွေနေ့ကတောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားအနေနဲ့ကြီးပချင်းချောင်းမှုတွေကိုကာကွယ်ဖို့အတွက်ကာကွယ်ရေးစွမ်းရည်မြင့်တင်သွားမယ်လို့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကပြောဆိုပြီးတဲ့နောက်အခုလိုစမ်းသပ်ခဲ့တာပါ။မြောက်ကိုရီးယားအနေနဲ့လက်နက်စနစ်ကိုအဆင့်တိုးမြှင့်တာဖြစ်ပြီးတောင်ကိုရီးယားကိုတိုက်ရိုက်ချိန်ချောက်မှုရှိနေကြောင်းစိုးရိမ်ပူပန်ကြောင်းဒီစမ်းသပ်မှုဖြစ်ပြီးနောက်ပြုလုပ်တဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးကောင်စီအစည်းအဝေးမှာတာဝန်ရှိသူတွေကပြောပါတယ်မြောက်ကိုရီးယားရဲ့စစ်လက်နက်ပစ္စည်းစမ်းသပ်မှုတွေကိုမစ်ဆိုင်ဒုံးစမ်းသပ်မှုလောက်နိုင်ငံတကာကစိတ်ဝင်စားကြပြီးပဲမြောက်ကိုရီးယားရဲ့တာဝေးပစ်လက်နက်ကြီးတွေဟာမြောက်ကိုရီးယားနယ်စပ်ကနေ25မိုင်မိုင်30လောက်ဝေးတဲ့တောင်ကိုရီးယားရဲ့လူနေထူထပ်တဲ့မြို့တွေကိုတိုက်ရိုက်ချင်းချောက်နေတာဖြစ်ပါတယ်
Russia ka Ukraine ko chu chaw kae de naw Russia naingan ka ni pyan le thwet kwat daw de McDonald atin sa thong nai ne asa sa sain nya ma pai shin atin ne Russia ami atin ne sain le ko tanin kun ni ga sa tin pyan le phwin le par de Russia badas ka ne Fukushima and Tucha ka lo ami ya de atin sa thong nai ne sain 15 sain ko prathama u song phwin le bi la me la twin naw that sain ni sel le phin le daw ma phit par de lun ga de ne paung 30 chaw ka le aku lo tanin kun ni Neymar McDonald's sign is starting point like that. McDonald's sign ya ne PC de ko atong pyu bi pyan le phwin lit de sign paw 200 ko zon la goun ma api phwin le taw ma phit bi nwe ya di goun bai ma Russia ta nai ngan lo ma sign kwe paw 150 ko phwin lit taw me lo company ye amu saung tit chauk ka pyo su bar de adika yue che ka do sa thong tu de atwe yi atwe yo pan wen jin ane tha ba ma pyaung le be Piang Pandi Tanai Bo Yuelo Duga Biosu Ware, a yen Madonna Sanya, a twin by MPC, Pazibo Nego D Dine Tabi, Namegoda, a gong piang pima pit lule duga subare, a kulo medone sine pian point litaha, and now dine siboye pesum alma Russia nine balau canai shi the lessura, Santa Dago, Pinaimare, American thin sado nine, sado sign company pide, McDonne ha Russia gani matokagen, a low the march out down the town jogo, a low pay target bare.
မြန်မာပြည်ကဆီယနာတင်းသားတဲ့စစ်ကောင်စီအနေနဲ့နိုင်ငံတော်ဝန်ကလက်နက်ကင်တိုက်ခိုက်နေသူတွေကိုအနှံ့ရဖို့ဖြစ်နိုင်ခြင်းသိမရှိပဲဒီမိုကရေစီကိုပြန်လဲဖော်ဆောင်တင်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတိုင်ပင်ခံ ဒါရိုက်တာအပါဝင်အချားမီဒီယာတွေကသတင်းတောက်တွေကိုဘန်ကောက်မြို့မှာတောက်ချနေကပြောလိုက်တာပါဒါအပြင်မြန်မာစစ်ကောင်စီကနိုင်ငံတကာမှာရောပြည်တွင်းမှာပါအထူးကြံလာနေပြီးတော့လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုအဆုံးသတ်ပြီးတော့ဒီမိုကရေစီကိုပြန်လဲပေါ်ဆောင်သင့်တယ်လို့သူကပြောပါတယ်အခုလိုအမေရိကန်ဘက်ကပြောလာတာနဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီကိုဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့ပြ
Brunei သုံးနိုင်ငံကိုတွားရောက်နေတာဖြစ်ပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းထိုင်းမြန်မာနယ်စပ်ကအကြီးမားဆုံးဒုက္ခသည်စခန်းဖြစ်တဲ့မေလာဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်အဲဒီမှာရှိတဲ့ဒုက္ခသည်တွေအပါအဝင်မြန်မာအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာတနင်္လာနေ့မှာတဲ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးတင်ဆက်ပေးခြင်းပါတယ်အဲ့ဒီတဲကမှမွန်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါမွန်ပြည်နယ်ကြိုက်ထုံမြို့နယ်မုတ်ပလင်လမ်းစုံမှာကရင်မျိုးသားလွတ်မြောက်ရေးတပ် KNLA တပ်မဟာတင်းနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးမုတ်ပလင်စစ်ကောင်စီဂိတ်ကိုဇွန်လ12ရက်ညနေပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အပြန်အလှန်ပစ်ခတ်မှုတွေအတွင်းမှာကားသမားတဦးထိခိုက်ဒဏ်ရာရသွားပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မွန်ပြည်နယ်ကြိုက်ထုံမြို့နယ်မုတ်ပလင်လမ်းစုံမှာဇွန်လ12ရက်နေ့ညနေပိုင်းကကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မဟာတင့်နဲ့ပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေဟာမုတ်ပလင်စစ်ကောင်စီဂိတ်ကိုဝင်ရောက်တိုက်ခတ်ခဲ့ပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုစောထုကအခုလိုပြောပြပါတယ
်တိုက်ထုံမျိုးနဲ့မုတ်ပလင်ကြီးရွာမှာစစ်တောင်မသားနဲ့မုတ်ပလင်ကြားလို့ပြောလို့ရတယ်စစ်တောင်မသားအစ်စ်ပေါ့နော်အနည်းငယ်နေနေနိုင်ဝင်ကျင်တော့ပေါ့နော်အနည်း KMA နဲ့ပူပေါင်းအဖွဲ့ပေါ့ဒီ PDF ပူပေါင်းအဖွဲ့ကနေပြီးတော့သူတို့ကိုသွားရတိုက်ခိုက်တာမှာသူတို့ကလည်းနောက်ပြင်းရပေါ့နော်အကသာကဒီတော့သူတို့ညီပြီးတော့ညံပြတာလေးအင်းနာမကြီးရဲ့ပြတိုင်းရောက်ခင်းခိုင်မအိမ်ခါမပွင့်ချက်သွားတယ်ကာသမန်တယောက်ကတော့ပေါင်ဖိညံသွားတယ်မသွေးညံတင်ရရတယ
်မုတ်ပလင်စစ်စေးဂိတ်မှာပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက် KNL ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကစုခွာသွားခဲ့ကြပြီးစစ်ကောင်စီဘက်ကတော့လက်နက်ကြီးလက်နက်ငယ်တွေနဲ့ကားလက်တစ်လျှောက်ကိုပြစ်ခတ်ခဲ့တာကြောင့်ဒေသခံကာမောင်းသမားတို့လည်းကြည်ထိမှန်တန်ရရခဲ့တယ်လို့ဆိုပါရယ်ပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်ဖြတ်တန်းသွားလာနေတဲ့သူတွေကိုစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်လာတယ်လို့လည်းဆိုပါရယ
်ကားလီတော့ဖြစ်တယ်ပါကားလီတော့အဲ့ဒီမာလာနေတဲ့ကားလီတော့ကားလီတော့ပုံတော့ဖြစ်စီလောက်ကဲကားလီကအင်းချင်းဖြစ်တယ်ပေါ့မယ်ဒီကဲမပြန်ဖြစ်တယ်
စစ်ကောင်စီဘက်ကတော့တိုက်ထိုဘက်ကတိုက်ပွဲနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီမော့ပလင်စစ်ဆေးရေးဂိတ်ကိုပြီးခဲ့တဲ့မတ်လ3ရက်နေ့တုန်းကလည်းKNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်မှုလုပ်ခဲ့ပြီးအဲ့ဒီတုန်းကလည်းစစ်ကောင်စီဘက်ကခြောက်ဦးတေဆုံးခဲ့ပါတယ်။တိုက်ထိုတင်စရဲဘီလင်မော့ပလင်ကျေးရွာလမ်းမတွေပေါ်မှာစစ်ကောင်စီတပ်တွေနဲ့ KNU ကရင်မျိုးသားအစည်းအရုံးလက်အောက်ခံတပ်မဟာခုနှစ်ခုလုံးမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးပူးပေါင်းတပ်ဖွဲ့တွေဟာတိုက်ပွဲတွေဖြစ်ပေါ်နေတာပါတပ်မဟာ၁တပ်မဟာ၅တပ်မဟာ၆နဲ့မြေတွေမှာတော့ဒီလပိုင်းတွေအတွင်းနှစ်ဖက်တိုက်ပွဲတွေကတော့ရှိနေပါတယ်ရှင်
မွန်ပြည်နယ်မုတ်ပလင်ဘက်ကတိုက်ခိုက်မှုအခြေအနေနဲ့ပတ်သက်ပြီးတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ Bangladesh နယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းမှာကလင်းငယ်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေမတင်ပြခင်မှာအခုတော့မြန်မာပြည်တွင်းကဒီသတင်းတောက်တွေနဲ့ပတ်သက်တဲ့လွတ်လပ်ခွင့်အခြေအနေကိုပြောပြခြင်းပါတယ်ဆရာနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတွင်းကလွတ်လပ်တဲ့သတင်းမီဒီယာတွေအနေနဲ့သတင်းအချက်အလက်မရအောင်တားဆီးခံရသလိုလွတ်လပ်စွာရေးသားခွင့်လည်းကန့်သတ်မှုနဲ့ကြုံနေရပ ေသတင်းနောက်စတီဗ်စတန်ဖို့ကမေးမြန်းပြီးတော့တင်ပြထားတာကိုနန်းလောင်ကပြောပြမှာဖြစ်ပါတယ်ဗျာ
။စစ်အာဏာသိမ်းမှုအပေါ်လက်နက်ဆွဲကင်ဆန့်ကျင်တဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဆက်လက်ပေါ်ပေါက်နေတာနဲ့အများအိုးရင်ဆွံ့ပြီးတော့ပေးလို့ရရွှေ့ပြောင်းနေကြတဲ့ပြည်တွင်းဒုက္ခသည်အရေးတော်လဲတိုးလာနေပါတယ်။တချိန်တည်းမှာပဲတရင်းမီဒီယာတွေအပေါ်စစ်ကောင်စီရဲ့ကန့်နတ်မှုတွေပိုးပြီးတော့တင်းကျပ်လာသလိုပြစ်ဒဏ်တွေပါတိုးမြင့်ချမှတ်လာတဲ့အတွက်အခုဆိုရင်ပြည်တွင်းသတင်းသမားတွေလည်းနေဆက်သေးတာတွေနဲ့အိမ်နီးချင်းနိုင်ငံတွေစီထွက်ပြေးခလုံးလာကြပါတယ်။ကရင်ငင်းညာရဲ့အထောက်အကူပြုကွန်ရဲ့ KPSN အဖွဲ့ကစံမိုးတို့လိုသတင်းထောက်တွေကတော့ထိုင်းနိုင်ငံမှာအခြေစိုက်ပြီးစစ်ကောင်စီရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုမှတ်တမ်းပြုစုနေတာပါ။
When you go inside, you also have to face
မြန်မာနိုင်ငံမှာရောက်ရင်စစ်ကောင်စီတပ်ကမြင်မြင်သမျှဘုံကျဲတိုက်ခိုက်တာမျိုးနဲ့ကြုံရပါတယ်။ချေပြောင်းဒုက္ခတွေလည်းကျွန်တော်တို့ကိုတွေ့တဲ့အခါတိတ်ပြီးဝမ်းသာကြပါတယ်။သူတို့အပေါ်အလေးထားတဲ့လူတွေရှိသေးတယ်ဆိုတာဒုက္ခတွေနားလည်ကြပါတယ်
။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတီးဖြတ်ပေးနေတဲ့ Editor Sing Lai ကလည်းတခြားသတင်းထောက်တွေလိုပဲစစ်တပ်ရဲ့ဥပဒေတွေကနေလှုပ်ကင်းတဲ့အိမ်နီးချင်းနိုင်ငံထဲကနေအလုံလုံးနေရတာပါ။စစ်ကောင်စီကကျင့်သုံးနေတဲ့ဥပဒေတွေဟာစစ်တပ်အပေါ်ဝေဖန်တဲ့သူတွေကိုလှုပ်သလိုပြစ်မှတ်ထားအရေးယူနိုင်အောင်ပြဋ္ဌာန်းထားတဲ့ဥပဒေတွေဖြစ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်။ဥပဒေအဖြစ်ကျင့်သုံးဖို့ရှိနေတဲ့စိုက်ဘာလုံခြုံရေးဥပဒေအကြောင်းတည်င်းအချက်အလက်ရရှိရေးပို့ပြီးတော့ခက်ခဲလာနိုင်တယ်လို့လည်းသုံးသပ်တာတွေရှိပါတယ်။ဥပဒေတင်မှာတော့စစ်တပ်ကပိတ်ထားတဲ့လူမှုကွန်ရက်တွေကိုကြားခံသုံးနေတဲ့ VPN ကွန်ရက်ကိုပိတ်ပစ်ဖို့လည်းပါပါတယ်။မြန်မာသတင်းသမားစင်လိုက်ကတော့ခုလိုပြောပါတယ
်။So before that, so Myanmar is called the Facebook Nations.
မြန်မာနိုင်ငံကတခြားနိုင်ငံတွေနဲ့မတူပါဘူး။အရင်တုန်းကဆိုရင် Facebook သုံးစွဲသူပြည်သူ99ရာခိုင်နှုန်းရှိတဲ့အတွက် Facebook တိုင်းပြည်ကြီးလို့တောင်ခေါ်ကြပါတယ်။ဒါကြောင့်လဲစစ်ကောင်စီကပိတ်ဖို့ကြိုးစားတာပါ
။ကမာရွတ်မီဒီယာအက်ဒီတာကိုဟန်တာငိမ့်တို့လိုသတင်းထောက်တွေလည်းနှစ်တွေနဲ့ချီးပြီးတော့ပြစ်ဒဏ်ပေးနိုင်တဲ့ဆွဲချက်တွေနဲ့ရင်ဆိုင်နေရတယ်လို့လဲစင်လိုက်ကပြောပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်အဖမ်းခံရတဲ့ကိုဟန်တာငိမ့်ကိုစစ်ကောင်စီအထူးတရားရုံးကတရင်မှဖျက်မှုဆွဲချင်တဲ့အလုတ်ကျန်းတဲ့ထောင်ဒဏ်2နှစ်ချမှတ်ထားတာဖြစ်ပါတယ်။နောက်ထပ်ထောင်ဒဏ်9နှစ်အထိချမှတ်နိုင်တဲ့ electronic ဥပဒေနဲ့ပါကိုဟန်တာငိမ့်ကိုထပ်ပြီးတော့ဆွဲဆိုထားပါတယ်။ကိုဟန်တာငိမ့်နဲ့တွေ့ခွင့်မပေးဘူးလို့သူမိသားစုကပြောပါတယ်။ကိုဟန်တာငိမ့်ရဲ့ညီမ32မချီတာကအခုလိုပြောပါတယ်
။ They don't allow to see my brother
သူတို့ကကျမအကိုနဲ့တွေ့ခွင့်မပေးပါဘူးအခုရရင်တော့တွေ့ချင်ပါတယ်ဘာဖြစ်လို့လဲဆိုတော့သူ့အခြေအနေကိုကျမတို့ဘာမှမသိရဘူးလေရုပ်ပိုင်းဆိုင်ရာကျမရေရောစိတ်ပိုင်းဆိုင်ရာကျမရေပါဘယ်လိုအခြေအနေဖြစ်နေတယ်လဲဆိုတာကျမတို့ဘာမှမသိရပါဘူ
းပြည်ရင်အချက်အတဲတွေပို့ပြီးတော့ဆိုးဝါးလာနေတဲ့အတွက်သတင်းသမားတွေကတော့အန္တရာယ်များလုံးလာတဲ့ကြားကသူတို့အလုပ်ဆက်လုပ်နေကြတာပါအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အဆိုအရ2023ခုနှစ်ဖေဖော်ဝါရီလစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာအဖမ်းခံရတဲ့သတင်းသမား120ထက်မနည်းရှိပါတယ်။ဒါပေမဲ့လည်းသတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေရဲ့ထုတ်ပြန်ချက်အရဆိုရင်တော့စစ်တပ်အာဏာသိမ်းခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလတရနေ့ကစပြီးစစ်ကောင်စီကဖမ်းဆီးခဲ့တဲ့သတင်းသမားပေါင်းအယောက်100နီးပါးရှိခဲ့ပြီးတချို့ပြန်လုခဲ့ပေမဲ့ဖမ်းဆီးစဉ်သတင်းသမား3ဦးအသက်သေဆုံးခဲ့တာပါ။သမရဘူအကြီးညိုပြက်စီမှုပုံမှ905ကကြီနဲ့သတင်းသမားတွေအများဆုံးတရားစွဲခံရတာဖြစ်ပြီးနောက်ပိုင်းမှာတော့ဆက်သွယ်ရေးဥပဒေပုံမှအပြင် နှစ်ရှည်ထောင်ချနိုင်တဲ့မတရားအသင်ဆက်သွယ်တဲ့ဥပဒေပုံမှနိုင်ငံတော်အကြီးညိုပြတ်အောင်ပြုလုပ်မှုပုံမှတွေနဲ့ပါတရားစွဲဆိုလာတာဖြစ်ပါတယ
်မြန်မာသတင်းလောကသတင်းသမားတွေကြုံတွေ့နေရတဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးနန်းလောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုဆက်လက်နားဆင်ရမှာကရိုဟင်ဂျာဒုက္ခသည်စခန်းကအခြေအနေပဲဖြစ်ပါတယ် COVID-19 ကူးစက်ပြန့်ပွားမှုကိုအထူးစိုးရိမ်ခဲ့ရတဲ့ဘင်္ဂလားဒေ့ရှ်ကော့ဆက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာဒီသတင်းပါထဲအသက်18နှစ်နဲ့အောက်နဲ့အသက်12နှစ်နဲ့အထက်ကလေးငယ်တွေကို COVID-19 ကာကွယ်ဆေးထိုးနှံပေးနေပါတယ်ရိုဟင်ဂျာကလေးငယ်တွေ COVID ကာကွယ်ဆေးထိုးနှံပေးနိုင်ဖို့အရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကစခန်းတောင်ဝန်ကန်တွေနဲ့ရိုဟင်ဂျာလူအဖွဲ့အစည်းခေါင်းဆောင်တွေစေတနာဝန်ထမ်းတွေကမိသားစုတွေခိုလုံရာနေရာတွေအထိကွင်းစင်စီယုံပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကဒီအကြောင်းကိုအပြည့်စုံပြောပြမှာပ
ါကူးစက်မြန်ကမ္ဘာကယောဂါ COVID-19 ယောဂါပိုးကူးစက်တာတွေဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်အာရှဒေသတွေကိုမြန်မြန်ဆန်ဆန်စပြီးတော့ပြန့်နှံ့လာချိန်မှာတော့လူနေထူတဲ့လွန်လာတဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလုံနေထိုင်ရာစခန်းတွေထဲမှာအုပ်စုလိုက်ကူးစက်ပြန့်နှံ့မှုတွေထိမ့်မနိုင်ဖြစ်လာမှာကိုကုလသမဂ္ဂနဲ့နိုင်ငံတကာအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရကပါစိုးရိမ်တကြီးရှိခဲ့တာပါဒါပေမဲ့ကန့်နေတဲ့မှာကိုဗစ်စီးမျဉ်းစီးကန်းတွေကိုအဆင့်ဆင့်တိုးမြင့်ကန့်သတ်ချထားလိုက်ပြီးတော့မဖြစ်မနေလိုက်နာရမယ့်ကိုဗစ်စီးကန်းတွေကိုချမှတ်ကျင့်သုံးခဲ့ပြီးတဲ့နောက်မှာတော့ကိုဗစ်ကြောင့်အသက်ဆုံးရတာကူးစက်မှုဖြစ်ပွားတာတွေရှိခဲ့ပေမဲ့ဆိုးဆိုးဝါးဝါးမကြုံခဲ့ရဘူးလို့ရိုဟင်ဂျာတွေကပြောပါတယ်ဒီသတင်းပတ်ထဲမှာတော့ဂျွန်လ4ရက်နေ့ကနေဂျွန်လ17ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသတွေကရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာအသက်12နှစ်ကနေ18နှစ်အောက်ကလေးငယ်တွေအတွက်ကိုဗစ်ကာကွယ်ဆေးထိုးပေးနေပါတယ်။ရိုဟင်ဂျာစခန်းတွေထဲမှာတော့ကိုဗစ်ကာကွယ်ဆေးကိုအသက်ပိုင်းခြားလိုက်အဆင့်ဆင့်ထိုးပြီးကာကွယ်ပေးနေတာပါ။ပထမဆုံးထိုးပေးတာကတော့အသက်55နှစ်အထက်တစ်ကြိမ်ဖြစ်ပါတယ်။နောက်တစ်ကြိမ်မှာတော့18နှစ်အထက်ဖြစ်ပါတယ်။အခုတစ်ကြိမ်ကတော့12နှစ်ကနေ18နှစ်အောက်ကလေးငယ်တွေအတွက်ဖြစ်ပါတယ်။ဒီလိုမျိုးစခန်းအသီးသီးကရိုဟင်ဂျာကလေးတွေကိုဗစ်ကာကွယ်ဆေးထိုးနှံပေးနိုင်မှုကာကွယ်ဆေးထိုးရမယ့်သတင်းပတ်မတိုင်ခင်ကတည်းကဒုက္ခသည်စခန်းတွေကကန့်တာဝန်ခံတွေနောက်ရိုဟင်ဂျာခေါင်းဆောင်တွေနဲ့ကျန်းမာရေးစေတနာဝန်ထမ်းတွေပူးပေါင်းပြီးတော့ဆေးမှတ်တမ်းကတ်တွေထဲမှာစည်ရင်းအချက်အလက်တွေဖြည့်ပေးဖို့ရိုဟင်ဂျာမိသားစုတွေစီကိုကွင်းစင်ပြီးတော့ဆောင်ရွက်ခဲ့ကြပါတယ်။UNHCR ရဲ့အစီအစဉ်နဲ့ဒုက္ခသည်စခန်းတွေထဲမှာကလေးငယ်တွေဆေးထိုးနှံနိုင်ရေးဥဆောင်ဆောင်ရွက်ပေးခဲ့တဲ့ကုတုပလောင်ဒုက္ခသည်စခန်းအမှတ်9ရဲ့လူမှုအခြေပြုကျန်းမာရေးအဖွဲ့ခေါင်းဆောင်မိုဟာမက်ဇာဒက်ဟူစိန်ကကလေးငယ်တွေဆေးထိုးနှံပေးနေတဲ့အချိန်မှာသူကိုယ်တိုင်ရောက်ရှိလှူအားပေးနေပါတယ်။အဲ့ဒီအချိန်မှာပဲသူက VOA ရဲ့မေးမြန်းချက်ကိုခုလိုဖြေပါတယ်။
ဟုတ်တော့ဒုက္ခသည်စခန်းမှာကျွန်တော်တို့အားလုံးကို COVID-19 နဲ့ပါတဲ့ပထမအကြိမ်ဒုတိယအကြိမ်တတိယအကြိမ်တနိုင်ကြအကြိမ်ဖိုင်ဇာဖေးခဲ့ပါတယ်ဒီမှာဒုက္ခသည်စခန်းမှာ NGO UNG တို့ရဲ့ volunteer ရှိတယ် volunteer တွေဟာအင်းကိုသွားပြီးတော့ကလေးတွေကိုဥစံတာမှာယူလာပါတယ်ယူလာပြီးတော့ဘေးကင်းကိုလေ proof ပါတယ်အစီအစဉ်တွေရှိတယ်ဘေးကင်းစံတာမှာအစီအစဉ်တွေလောပြီးတော့ကလေးတွေကိုယူလာတာလေဟုတ်
ရိုဟင်ဂျာကလေးငယ်တွေကိုဗစ် -19 ကာကွယ်ဆေးပေးနိုင်ရေးဘင်္ဂလားအစိုးရနဲ့ကုလဖွဲ့စည်းတွေဘက်ကအစဉ်စစ်စနစ်တကျလှုပ်ဆောင်ခဲ့ပါတယ်လို့ကိုရိုင်းစေတနာဝန်ထမ်းဖြစ်တဲ့ဦးဆောင်လှုပ်ရှားဆောင်ရွက်ပေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်းကလည်းပြောပြပါတယ
်သူတင်တော့ကလေးတွေပါပဲနော်စနစ်နေ့အရည်ကနေစစ်စနစ်နေ့အရည်တိကဒါသူတို့စကန်လိုက်စန်တာရှိတယ်ကျမရဲ့စန်တာမှာသူတို့တီးတဲ့နေရာတက်မဲ့တာရှိပါတယ်အမေတို့နေရာတက်မဲ့တာရှိပါတယ်သူတို့ကျမရဲ့ဝန်ထမ်းတွေကနေဟဲဒီစန်တာကိုလာပြီးတော့သူပေးနေတာပါအစိုးရအပေါ်စီတွေနဲ့ပါတယ်ပြီးတော့ NGO NGO အပေါ်စီတွေနဲ့ပါပါတယ်အလုံးပူပေါင်းပြီးတော့ဆောင်ရွက်ပေးနေတာပါဒါသာကြီးအရှင်သူပဲနေရပ
ါအခုဒီကွာမြန်တို့ရောအခုထိုးပေးနေတဲ့အချိန်မှာလိုက်ပြီးတော့ဟိုစေတနာဝန်ထမ်းတွေရောဝိုင်းမိကူပေးကြလားရှင်အခုကလေးတွေကိုထိုးပေးနေတဲ့အချိန်မှာလေ
ဟုတ်တယ်ပါဘလွန်တီယာရှိတယ်ဆက်မရေးဆိုင်ရာစေတနာဝန်ထမ်းတွေလည်းရှိပါတယ် community health worker ပေါ့နော်သူတို့ကတော့ဒီကလေးကဗက်ဆင်းနေးရှင်းကတ်ပေါ့နော်ဗက်ဆင်းနေးရှင်းကတ်ပေါ့ပါသူတို့ inline ဆိုပြီးတော့ပေးတာရှိပါတယ်ဒီတော့ချာပေါ်စီမှာလောက်တဲ့ဘလွန်တီယာကလည်းပူပေါင်းပြီးတော့ဆောင်ရွက်ပေးနေတာရှိပါတယ်ပြီးတော့ attention center အလူတွေတည်အောင်ခြေရာဖက်တာလည်းရှိပါတယ်ရှင်းခွေတွေတိတ်ခွေတွေပူပြီးတော့အဲ့လိုမျိုးဆောင်ရွက်ပေးနေတာလည်းရှိပါတယ
်အခုလိုမျိုးဒုက္ခသည်စခန်းအသီးသီးမှာ COVID-19 ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေဆောင်ရွက်နေချိန်မှာတော့ရိုဟင်ဂျာမိသားစုတွေဘက်ကတကယ်ကိုလိုလိုလားလားနဲ့လာရောက်ထိုးနှံကြတယ်လို့စေတနာဝန်ထမ်းတွေကပြောပါတယ် ကိုဗစ်ထံခံနိုင်မှုသူ့မိသားစုတွေကကလေးငယ်နှစ်ဦးကိုလည်းဆေးထိုးနှံပေးနိုင်အောင်စီစဉ်နေတယ်။ဘာလူခါလေးဒုက္ခသည်စခန်းအမှတ်30ကရိုဟင်ညာဥဆောမြင့်ကလည်းသူတို့ကန့်နယ်မှာကိုဗစ် -19 ကာကွယ်ဆေးထိုးပေးဖို့ဆောင်ရွက်ပေးနေတဲ့အခြေအနေကိုပြောပြပါဗျာ
။မော်ဒယ်လုပ်တဲ့လူတွေကတော့အရှိတာပေါ့လေ။သူတို့ကဗိုလွန်တီယာတွေရှိတယ်။လာပြီးတော့အင်ဂျင်ကိုလာပြီးတော့ကပေးကြတယ်၊ဗရီးပေးကြတယ်၊ကောဖို့အတွက်သူတို့ကပြင်ဆင်ပေးကြတယ်၊ပုံပြပေးလို့တခါတည်းစေတူရဲ့ဌာနအထိကိုလိုက်ပြီးပေးတယ်ပထမတော့သူတို့အတွက်စပြားလေးထုတ်ပေးတယ်စေတူမှတ်တမ်းပေါ့အဲ့ဒီစေတူမှတ်တမ်းနဲ့တွားပြီးတော့ဟိုမှာစေတူရဲ့ဌာနကိုတွားပြီးတော့အဲ့ဒီကပြားကိုပြပြီးမှဟိုမှာသူရဲ့ action နံပါတ်ပေါ့သူတို့ရဲ့မှတ်ပုံနံပါတ်ခေါ်ပြီးတော့ထုတ်ပေးတယ်
COVID-19 ကရောဂါဘေးကအခုချိန်ထိသတိထားရမယ့်အခြေအနေရှိနေသေးတာပါ။ဒါကြောင့် COVID ကာကွယ်ဆေးတွေကိုကမ္ဘာပေါ်ကလူသားတွေနဲ့ဤသူကလေးငယ်တွေပါထိုးနှံခွင့်ရတဲ့အပေါ်ရိုဟင်ညာမိသားစုတွေကကျေးဇူးတင်ဝမ်းသာနေကြတာပါ။ဒါပေမဲ့လို့မြန်မာနိုင်ငံထဲမှာကြံနေခဲ့တဲ့ထိုးနှံခွင့်မရနိုင်သေးတဲ့ရိုဟင်ညာတွေရဲ့ကျန်းမာရေးအခြေအနေကိုလည်းစိုးရိမ်ပါတယ်လို့ဦးစောမြင့်ကပြောပါတယ်
။ဒီ COVID ကာလမှာတော့ဖြစ်တဲ့အချိန်မှာစိုးရိမ်ပြီးတော့ဒီဘင်္ဂလားဒေ့ရှ်အစိုးရပူးပေါင်းပြီးတော့နော်ဒီမှာစခန်းတွေမှာဒီသူတို့တက်တဲ့အဲ့လိုပညာပေးလုပ်ငန်းကိုအဓိကထားပြီးတော့ဒီအမေရိကန်စေတနာဝန်ထမ်းတွေကလုပ်ကြတယ်လူတွေကလည်းတကြည်ချင်းနဲ့နောက်နေလာကြတာပေါ့ဒီကျွန်တော်တို့ရှူရင်ကဲတော့ပြင်ကဲတော့မဖြစ်ခဲ့ဘူးပေါ့အဲ့မဲ့တခြားမြန်မာနိုင်ငံအနှက်မှာလုပ်ပေးတယ်လို့ပေါ့အခြေအားတာဝန်ရှိတဲ့ပုံစံတွေကလုပ်ပေးတယ်လို့ဒီလူတွေအတွက်လည်းသိကြအနေနဲ့လုပ်ပေးတယ်လို့ပဲကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့ကရှူရင်ပါတယ်ရှူရင်ပေမဲ့လို့ဒီအလားတူဖွဲ့စည်းတယ်ဒီတာဝန်ယူမှုတာဝန်ခံမှုကဘယ်လောက်ရှိတယ်ဆိုတာကျွန်တော်ကသိကြရခက်တယ်ဒီတွင်းမှာဆိုတော့သူ့ညီမတော်ကျွန်တော်တို့မှာအများအားရှိနေတယ်တခါဒီလူစနစ်တကျတော့ပြင်းနေလို့ကျွန်တော်ဘယ်လို့မှမသိဘူ
းလက်ရှိမှာတော့ရိုဟင်ညာကမ့်နေတဲ့မှာအရင်တုန်းကဖျားဝစ်ပြုဖြစ်ခိုးတာဘာသာရေးပွဲတွေစာတင်ကြောင်းတွေမှာစုဝေးတာနဲ့ပွဲတော်ကာလလူစုလူဝေးနဲ့ကျင်းပခွင့်တွေကိုကန့်သက်ထားရှိစေဖြစ်ပေမဲ့လို့ဒီနှစ်မှာတော့တိတ်တင်းတင်းကြပ်ကြပ်မတားမြစ်တော့ဘူးလို့ဆိုပါတယ်ကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေဆောင်ရွက်နေပေမဲ့ရိုဟင်ညာတွေဘက်ကလိုက်နာရမယ်ကိုဗစ်စီးမြင်းစည်းကမ်းတွေကိုတတိထားလိုက်နာကြဖို့စခန်းတွေထဲမှာလိုက်လံစော်ဩနေကြဆဲဖြစ်ပါတယ်ကိုတိုင်းစေတနာဝန်ထမ်းအဖြစ်နဲ့ဥဆောင်လှုပ်ရှားဆောင်ရွက်ပေးခဲ့တဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြင်းကလည်းပြောပြပါတယ
်ဟုတ်ကဲ့ COVID-19 ကတော့တက္ကမစာပိဒါရှင်မတ်ကိုမနဲ့ဆင်းရတယ်ဟုတ်ကဲ့ရှင်လူတွေကလည်းပြည်တော်နာမည်လေးဘူးလေနောက်ပိုင်းမှာဒီမှာစီးပိုင်ရတယ်ဆဲလာရရှင်မတ်ရဲ့အကုန်လုံးကနားလေသွားတယ်ဒီလို COVID ဖြစ်တာလည်းရှိတယ် second time ငါအခုကြတော့တော်တော်လေးကျင်းသွားပြီဒီလို COVID ဆိုင်တာဒီမင်းစီကန်တွေတော့လည်းအခုကလူတွေကလိုက်လာပါပြီဒီမှာသွားတာရှိမှ COVID ဆိုင်တာဒီမင်းစီကန်တွေနဲ့ကျွန်တော်သွားရတယ် mask ဆဲရတယ်ပြီးတော့ leg ကိုဆဲရတယ်အဲ့ဒါလည်းရှိသေးတယ
်2018ခုနှစ်နောက်ပိုင်းရိုဟင်ညာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်လာကြတာဖြစ်ပေမဲ့လို့9နှစ်ကျော်ကာလအတွင်းမှာတော့လူဦးရေကတိုးပွားလာနေပါတယ်ဒါကြောင့်ရိုဟင်ညာတွေလိုက်နာရမယ်မိသားစုမျိုးဆက်ပွားကျမ်းမာရေးအစီအစဉ်တွေတဘာဝဘေးရနေသတိထားရလိုက်နာရမယ့်အချက်တွေနောက်လူတွေထူထပ်မှုတွေထဲမှာဖြစ်ပေါ်လာနိုင်တဲ့ကူးစက်ရောဂါပြန့်နှံ့မှုကာကွယ်ရေးပညာပေးလုပ်ငန်းစဉ်တွေကိုကန့်နေတဲ့မှာဒီဒုက္ခသည်တွေကိုသင်တန်းပေးနေတာရှိပါတယ်လက်တတော်မှာတော့ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်ကနေရရင်းကိုပြန်နိုင်ရေးအစီအစဉ်တွေကနှောင့်နှေးနေစေမှုကမ့်နေကရိုဟင်ဂျာတွေရဲ့ကျမ်းမာရေးနေထိုင်စားသောက်ရေးအစအစအရာရာအဆင်ပြေနေစေဖို့ကလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကျမ်းမာရေးဝန်ထမ်းတွေကပူးပေါင်းပြီးတော့သူတို့အတွက်လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအခြေခံကျန်းမာရေးစောင့်ရှောက်မှုတွေကိုစနစ်တကျဆောင်ရွက်ပေးနေတာဖြစ်ပါတယ်ရှင
်။မဆုမွန်ပြောပြခဲ့တာပါခင်ဗျာ။မကြခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းသောရရှင်ပေးစာသတင်းတွေကတူတထူးခြားဆန်းပြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူတို့မိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိ мян ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ2440 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ကြည့်ရှုနိုင်ကြတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပေးစာသတင်းတွေကသုတထူးခြားဆန်းပြားသတင်းများအပတ်စဉ်ကဏ္ဍမတိုင်ခင်မှာအရင်ဦးဆုံးတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ကြပါတယ်။မြန်မာဆောင်းပါရှင်ပြည်သွေးနိုင်တင်ဆက်နေတဲ့ဒီအစီအစဉ်မှာမြမအရေးကိုကဘာကဒီဇိုင်းမမအာယုံစိုက်တင်ကြောင်းဒီတစ်ပတ်မှာဆွေးနွေးတင်ပြထားပါတယ်မန်းအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါပ
ါအားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကဘာမြမမီဒီယာမြင်ကွင်းကန္တာကနီးမြမအရေးကိုကဘာကြီးကမေ့မထားစေဖို့ဆိုရင်ဆိုတဲ့ဆောင်းပါးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။ကဘာကြီးနေနဲ့မြမကိုမေ့မထားသင့်ပါဘူးတဲ့။ဘန်ကောက်ပို့သတင်းစာရဲ့ Asia Focus ကဏ္ဍမှာ2022 AB 4ရက်နေ့က Editor Narirek Wiriapon ကရေးသားခဲ့တာပါ။ဆောင်းပါးရှင်ကအားလုံးဟာရုရှားယူကရိန်းစစ်ပွဲကိုပဲအာရုံစိုက်နေကြတယ်အရှိတောင်အခြားနိုင်ငံတွေအပါအဝင်ကဘာကြီးဟာမြန်မာနိုင်ငံတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုမေ့မထားသင့်ပါဘူးမြန်မာစစ်တပ်ဟာပြည်သူတွေအပေါ်ရဲရဲစက်စက်ဖိနှိပ်ချေမှုန်းနေတာတွေရပ်တန့်မဲ့အရေးကြောင့်မတွေ့ရပါဘူးပြည်သူတွေဟာစစ်တပ်ကခိုးယူသွားခဲ့တဲ့ဒီမိုကရေစီပြန်လည်ရရှိရေးအတွက်ဆက်လက်တိုက်ပွဲဝင်နေကြပါတယ်လို့ဆောင်းပါအစမှာရေးသားထားပါတယ်ဆောင်းပါရှင်ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအရက်သားတွေကိုဖမ်းဆီးတပ်ဖြတ်တာတောင်းနဲ့ရှိတဲ့ပြည်သူတွေကိုဖမ်းဆီးထိန်းသိမ်းတာချင်း၊ကယား၊စကိုင်း၊ကရင်ပြည်နယ်တွေမှာစစ်တပ်ရဲ့ဘုံကျဲတိုက်ခိုက်တာတွေကြောင့်တိမ်းနဲ့ရှိတဲ့ဒေသခံတွေနေရွှန့်ခွာရတာအမေရိကန် EU ကနေဒါတို့ကစစ်ကောင်စီနဲ့မြန်မာလုပ်ငန်းရှင်တချို့ကိုတိတ်ဆို့အရေးယူတာကမ္ဘောဒီးယားဝန်ကြီးချုပ်နဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားတဲ့အကြောင်းတွေကိုရေးပါတယ်ဆောင်းပါးရဲ့အဆုံးသတ်မှာတော့အာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုတကြိမ်တည်းသွားယူနေတော့မြန်မာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးအရေးကြီးတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့ဆိုရင်အာဆီယံအနေနဲ့စစ်ကောင်စီကိုဖိအားတွေပေးဖို့လိုပါတယ်စစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုလိုက်နာဖို့ဆိုရင်အဆက်မပြတ်ဖိအားတွေပေးဖို့လိုအပ်ပါတယ်လို့သူ့အမြင်ကိုဖော်ပြထားပါတယ်ဒါအပြင်မြမအရေးကိုဂိုင်းတွေရမှာကုလသမဂ္ဂနဲ့အနောက်နိုင်ငံတွေဟာအကန့်အသတ်တွေနဲ့သာဆောင်ရွက်နေကြတယ်စစ်ကောင်စီရဲ့ဖိနှိပ်ချေမှုန်းမှုတွေကြောင့်မြန်မာပြည်သူတွေခံစားနေရတဲ့ဒုက္ခတွေကိုကမ္ဘာကောင်းဆောင်တွေအနေနဲ့ကုတဲ့ပူအာယုံစိုက်တင်ပါတယ်လို့ရေးသားထားပါတယ
်ချင်းကယားနဲ့ကရင်ပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းအတွင်းမှာတိုက်ပွဲတွေဖြစ်နေပါတယ်အထူးသဖြင့်စကိုင်းတိုင်းတွေကခြေရွာတွေကိုစစ်ကောင်စီတပ်တွေကနေ့စဉ်ရက်ဆက်မီးရှို့နေပါတယ်အဲ့ဒီလိုခြေရွာတွေမီးရှို့ခံနေရတာကျေးရွာတွေကဒေသခံတွေဖမ်းဆီးတာခံရတက်ပြတ်ခံရတာတွေကိုလောလောဆယ်ဘသူမှမတားဆီးနိုင်ကြပါဘူး။ NUG နဲ့ပြည်ရင်းအင်အားစုတွေကလည်းမဟန့်တားနိုင်တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကလည်းရက်တန့်အောင်မစွန့်ဆောင်နိုင်သေးပါဘူး။အိုးအိမ်စွန့်ခွာရတဲ့စစ်ဘေးရှောင်တွေအပါအဝင်မြန်မာနိုင်ငံမှာဒုက္ခသည်အရေးအတွက်ဟာတသန်းကျော်ပြီလို့ကုလသမဂ္ဂထုတ်ပြန်ချက်တွေကဆိုပါတယ်။ဒီလိုအချိန်မှာပဲတည်တံ့ချမှတ်ထားခြင်းခံရတဲ့ကိုချင်းမီကိုဖြိုးစီရတော်တို့အပါအဝင်နိုင်ငံရေးအကျဉ်းသား၄ဦးကိုကြိုးပေးကွပ်မျက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒီလိုတည်တံ့ပေးကွပ်မျက်မယ်ဆိုတဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကဖြတ်သိမ်းပေးဖို့တောင်းဆိုခဲ့ပါတယ်။ပြင်သစ်နိုင်ငံကလည်းစစ်ကောင်စီကဆုံးဖြတ်တာဟာရက်စက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးလွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်သူတွေအပေါ်နောက်ထပ်ပြစ်မှတ်ထားတဲ့လုပ်ရက်ဖြစ်တယ်လို့ပြင်သစ်တန်ယုံကထုတ်ပြန်ခဲ့ပါတယ်။ပြင်သစ်နိုင်ငံအနေနဲ့ကမ္ဘာဘယ်နေရာမှာမဆိုတေးတံကိုစန့်ကျင်တယ်လို့လည်းဖော်ပြထားပါတယ်။ထို့အတူအမေရိကန်ပြည်ထောင်စုကလည်းတေးတံပေးမဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြင်းထန်ကန့်ကွက်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Ned Price က Twitter မှာရေးသားဖော်ပြခဲ့ပါတယ်။ စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီလက်အောက်တရားရုံးတွေကတည်တံ့ချမှတ်ထားသူ290ဦးပါဝင်ကြောင်းသိရပါတယ်။ထောင်960နှစ်မပြည့်သေးတဲ့ယောက်ျားလေးနှစ်ဦးပါဝင်ကြောင်းသိရပါတယ်။1980နောက်ပိုင်းကာလတွေမှာတည်တံ့ပေးခဲ့တာတွေရှိပေမဲ့အမန်တကယ်ကွန်မြတ်ခဲ့ခြင်းမရှိပဲနှိရှေထောင်ဒဏ်တွေနဲ့တသက်တကျွန်းပြစ်ဒဏ်တွေသာပြောင်းလဲကျခံစေခဲ့တာပါ။
စစ်ကောင်စီရဲ့တေးရန်အဒီပြုတဲ့အပေါ်NUG ရဲ့တရားရေးဝန်ကြီးဌာနကပြင်းပြင်းထန်ထန်ကန့်ကွက်ချုပ်ချလိုက်ပြီးနောက်ဆက်တွဲဖြစ်ပေါ်လာမယ့်အကျိုးဆက်အားလုံးအတွက်စစ်ကောင်စီကလုံးဝတာဝန်ခံရမယ်လို့ဂျွန်လ၄ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာတွေ့ရပါတယ်။အာဆီယံလက်ကျအုပ်ကထကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလည်းတေးရန်ချမှတ်တာကိုပြန်စဉ်းစားဖို့နဲ့စစ်ကောင်
data ပေးပို့ခဲ့ပါတယ်ပြီးခဲ့တဲ့မေလ12ရက်နေ့13ရက်နေ့တွေကဝါရှင်တန်ဒီစီမှာပြုလုပ်ခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲတွေပြီးမှာမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်သဘောတူညီခဲ့တဲ့အာဆီယံဘုံသဘောတူညီချက်5ရပ်ကိုအကောင်အထည်ဖော်နိုင်ဖို့အာဆီယံတစ်ဖွဲ့တည်းနဲ့မလုံလောက်တော့ဘူးနိုင်ငံတကာပါဝင်တဲ့အစီအစဉ်ဖြစ်ဖို့လိုအပ်လာပြီလို့အမေရိကန်ရဲ့သဘောထားကိုပြောကြားခဲ့ပါတယ်အာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲကာလအတွင်းမှာမလေးရှားနိုင်ငံသားရေးဝန်ကြီးနဲ့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်တို့ဝါရှင်တန် DC မှာတရားဝင်တွေ့ဆုံခဲ့ကြပါတယ်
မလေးရှားနိုင်ငံသားရေးဝန်ကြီးကအာဆီယံအနေနဲ့ NUG အစိုးရကိုပုံမထိတွေ့ဆက်ဆံဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်။အခုဆိုရင်အာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲရဲ့အကျိုးဆက်တွေကိုအကောင်အထည်ဖော်နိုင်ဖို့အာဆီယံ၃နိုင်ငံကိုခီးထွက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတိုင်ပင်ခံ Derek Shirley ကလွန်ခဲ့တဲ့၈လ၉လအတွင်း online video ဆက်သွယ်မှုကတဆင့် NUG နဲ့အမေရိကန်ပြည်ထောင်စုကပုံမှန်ထိတွေ့ဆက်ဆံနေခဲ့ရမှာNUG ရဲ့စွမ်းဆောင်ရည်မြင့်တက်လာရည်အဖွဲ့အစည်းစီးစနစ်ကြပြီးပုံမထီရောက်စွာမြမပြည်သူတွေကိုအကူအညီပေးနိုင်ရည်စရာတွေကိုဆောင်ရွက်နေပါတယ်လို့ The Straits Times ကရေးပါတယ်။ဒါ့အပြင် Derek Shirley က American ပြည်ထောင်စုဟာ NUG အစိုးရနဲ့ထိတွေ့ဆက်ဆံဖို့ဆုံးဖြတ်ထားတယ်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကလည်း NUG နဲ့လူသိရှင်ကြားထိတွေ့ဆက်ဆံကြဖို့တိုက်တွန်းကြောင်းလည်းပြောဆိုခဲ့ပါတယ်။
NUG အနေနဲ့အာဆီယံဆိုင်ရာသံအမတ်ကြီးတဦးကိုလည်းခန့်အပ်တာဝန်ပေးထားပါတယ်။ဒါ့ပြင်အာဆီယံဆိုင်ရာသံအမတ်ကြီးရဲ့လှုပ်ရှားဆောင်ရွက်မှုတွေကိုမီဒီယာတွေမှာသိမ့်မတွေ့ရပါဘူး။ Derek Shirley ကတော့အာဆီယံအနေနဲ့စစ်ကောင်စီတစ်ခုတည်းကိုထိတွေ့ဆက်ဆံရုံနဲ့မြမအရေးကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူး။ဒီမိုကရက်တစ်အင်အားစုတွေကိုထိတွေ့ဆက်ဆံရေးဟာလည်းအရေးပါကြောင်း The Straight Time ကိုပြောကြားခဲ့ပါတယ်ခင်ဗျာ။
ဒီတွင်နိုင်ရဲ့ကမ္ဘာမြမသတင်းမီဒီယာမြင်ကွင်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာမညညိုလွင်ရဲ့သတင်းတွေကသုတအစီအစဉ်မတင်ဆက်ခင်မှာအခုတခါနားဆင်ရမှာကတော့မအေးတန်နာကျော်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြမပြည်မှပေးစာများကဏ္ဍဖြစ်ပါတယ်ခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ပြည်ရေးထုတ်လွှင့်တဲ့အစီအစဉ်လေးအောက်မှာမှတ်ချက်လေးရေးလာတဲ့သောရရှင်ကဥဆန်ဝေဆိုတဲ့သောရရှင်ဖြစ်ပါတယ်။ပြည်ရေးသတင်းတွေအတွက်ကျေးဇူးတင်ပါတယ်ခင်ဗျာတဲ့။မြမအရေးနိုင်ငံတကာအကူအညီပေးမှုတွေအများဆုံးဆောင်ရွက်နိုင်ပါစေ။အရေးတော်ပုံအောင်ရမည်လို့ပြောလာပါတယ်။ဒီလိုမျိုးသောရရှင်တွေတော်တော်များများကျွန်တော်ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်ထုတ်လွှင့်မှုအောက်မှာလာပြီးတော့နှုတ်ဆက်တာလာပြီးတော့နှုတ်ခွန်းဆက်တာတွေအဲ့လိုမျိုးကွန်မန့်တူလေးတွေမှတ်ချက်တူလေးတွေရေးလာကြတာရှိပါရဲ့နော်။ကျမအလင်းတင်တဲ့လို့ဖော်ပြပေးနေပါတယ်။တရိပ်မြင့်စုဆိုတဲ့တော်ရရှင်ကတော့ Facebook ကနေနားထောင်လို့မရတော့ဘူး။ဘယ်ကနေနားထောင်ရမလဲပြန်လည်ဖြေကြားပေးပါဦးနဲ့ပြီးခဲ့တဲ့တစ်ပတ်လောက်ကဖြစ်ပါတယ်။ဒီလိုမျိုး Facebook ကနေနားထောင်လို့မရဘူးလို့စာရေးလာတဲ့သတင်းရှင်တွေတော်တော်များပါရဲ့နော်။တရက်နည်းရက်လောက် YouTube ကနေလည်းနားထောင်လို့မရဘူးလို့ရေးလာကြတာတွေရှိပါတယ်။အဲ့ဒီတလောတော့က software တွေ update ဖြစ်ပြီးတော့အလိုကမကမတွေဖြစ်ကုန်တာပါ။အဲ့ဒီတော့ကတော့ဒီသတင်းရှင်ကိုပြင်နေပါတယ်လို့စာပြန်ရေးထားပါတယ်နော်။အခုပြန်ကောင်းသွားပါပြီ။တခါတလေ Facebook ဘက်ကပဲဖြစ်ဖြစ်ဒီဘက်ကပဲဖြစ်ဖြစ် update လောက်တာမျိုးတွေမှာအချိတ်ဆက်လောက်ထားတာတွေပြက်ကုန်ပြီးတော့ဒီလိုမျိုးကိုယ့်ရကာယတွေဖြစ်တတ်ပါတယ်ဒီလို Facebook မကောင်းတဲ့အခါမျိုးနောက်တစ်ခါကြုံမယ်ဆိုရင်ကျမတို့ view ရေထုတ်လွှင့်ချက်တွေကိုနောက်နေရာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်ဥပမာ radio နောက်ပြီးတော့ TV နောက်တစ်ခုဖုန်းတွေမှာဆိုရင်လည်း Facebook မရရင် YouTube နောက်တစ်မျိုးက view app ကနေပြီးတော့နားထောင်နိုင်ပါတယ်TVOA app ကနေ VOA မြန်မာထုတ်လွှင့်ချက်တွေကိုအစီအစဉ်တွေ radio အစီအစဉ်တွေကိုနားထောင်လို့လည်းရတယ်လို့မျိုးဒီရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုလို့လည်းရပါတယ်။သတင်းတွေကိုကျမတို့ဒီသတင်းဆောင်မအနေနဲ့ဖော်ပြထားတာကိုလည်းဖတ်ရှုလို့ရနိုင်ပါတယ်နော်။ဒီ app ကို Apple phone တွေကရော Android phone တွေကရော download ရယူနိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာ VOA Bambies လို့ရှာကြည့်လိုက်ပါတွေ့ပါမယ်။ဒါမှမဟုတ်ရင်ကျမတို့ရဲ့ website လိပ်စာ bambies.voanews.com မှာလည်းဒီ app တွေကို download လုပ်ယူလို့ရအောင်လို့ဒီချိတ်ဆက်ထားတဲ့နေရာတွေတင်ထားပေးပါရစေ။ကဲဒီတော့ VOA ကိုနားဆင်ကြည့်ရှုဖို့တနေရာရမှာအဆင်မပြေဖြစ်တယ်ဆိုရင်တနေရာမဟုတ်နောက်တနေရာကနေပြီးတော့ကြည့်လို့ရပါတယ်လို့ကဲအဆင်ပြေပါရနော်။ဒါနဲ့နောက်ထပ်သောရရှင်တယောက်ကတော့ VOA အစီအစဉ်တွေကိုသူကြည့်နေကြဆလောင်းကနေအဆင်မပြေတော့လို့ရရဲ့အနေနဲ့ကြံဖန်ရတယ်လို့ပြောလာပါတယ်
။မင်္ဂလာပါ VOA အဖွဲ့သူဖွဲ့သားများခင်ဗျာ။ VOA ကထုတ်လွှင့်မှုတွေကိုစင်အားပေးနေပါတယ်။အရင်ကတော့ PSI ကနေပြီးတော့သတင်းတွေကိုကြည့်ပါတယ်။ဒါပေမဲ့လေးလပိုင်းလောက်မှာကျွန်တော်တို့စီပါမီလုံးအောင်ပြတ်သွားပါတယ်။ကျွန်တော်ဖေက VOA သတင်းတွေကိုအမြင်နားထောင်ပါတယ်။မင်းပင်လာတော့ Radio ကနေပြီးတော့နားထောင်ပါတယ်။ဖြစ်ချင်တော့အဖေ Radio လေးကအတန်မထွက်တော့ပဲပြတ်သွားတာလားမသိပါဘူး။အစ်စ်ဝယ်ဖို့လည်းမလွယ်ကူတာမှလို့သတင်းနားထောင်နေဖို့ကျွန်တော်စဉ်းစားပါတယ်။ကျွန်တော်စီက3လပိုင်းကလေးကအင်တာနက်တွေကိုဖြတ်ထားပါတယ်။ဒါပေမဲ့မနေ့ပိုင်း3နိုင်လောက်ကနေပြီးတော့9နိုင်လောက်ထိအင်တာနက်လိုင်းအသုံးပြုလို့ရပါတယ်။ကျွန်တော်လဲ VOA ကသတင်းတွေကို audio ကို download ရတာကိုသတိရပြီးတော့အဖေတို့သတင်းနားထောင်လို့ရအောင်လို့မင်းကြီးကသတင်းကိုနောက်နေ့မနေ့မှ download ဆွဲပေးပါတယ်။ audio တွေ download ဆွဲလို့ရအောင်လို့လုပ်ပေးထားတာကျွန်တော်တို့အတွက်သတင်းနားထောင်နေဖို့အများကြီးအထောက်အကူဖြစ်ပါတယ်။ကျွန်တော်ဆိုလဲလူငယ်တူဖြစ်တဲ့အတွက်မြန်မာနိုင်ငံရေးအပြင်နိုင်ငံတကာကအကြောင်းအရာတွေကိုလွန်စိတ်ဝင်စားပြီးတော့ဘဝတုဒ္ဒရအောင်လို့အမြင်နားထောင်ပါတယ်။တည်ဆက်မှုတွေကလည်းအရန်ကောင်းပါတယ်။ဆက်ပြီးတော့အားပေးနေပါမယ်ခင်ဗျာ။ကျေးဇူးပါ
ဒီတော့ရှင်ကဒီ VOA ကိုနားထောင်ဖို့မနေ့9နာရီမနေ့3နာရီကနေ9နာရီကြာအင်တာနက်လိုင်းထပ်ပြီးတော့အသုံးပြုရတယ်ဆိုလို့အတူစိတ်မကောင်းဖြစ်ရပါရဲ့နော်ဒါမဲ့လည်းအခုလိုမျိုးကျမတို့ auto download ဆွဲလို့ရအောင်တင်ထားပေးတာအခုနားထောင်လို့ရတယ်ဆိုလို့အများကြီးလည်းဝမ်းသာမိပါတယ်ဆက်လက်အားပေးနေပါလို့လည်းပြောချင်ပါတယ်ရှင်နိုင်လေးဆိုတဲ့တော့ရှင်ကလည်းသူ့ရဲ့စာလေးကိုဖော်ပြပေးလို့ကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်
VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာအမြဲနားဆင်အားပေးနေပါရခင်ဗျာထုတ်လွှင့်မှုအားလုံးကိုနှစ်သက်ပါရခင်ဗျာကျွန်တော်ပို့လိုက်တဲ့ပထမမြောက်စာလေးကိုဖတ်ကြားပေးတဲ့နေ့တုန်းကပျော်လိုက်တာဗျာအခုစာလေးကဒုတိယမြောက်စာလေးပါဗျာကျေးဇူးပါခင်ဗျာညီအကိုမောင်နှမအားလုံးနှလုံးစိတ်ဝမ်းအေးချမ်းကြပါစေခင်ဗျာ
ဟုတ်ကဲ့ပါတော်ရရှင်ရဲ့အားလုံးနှလုံးစိတ်ဝမ်းငြိမ်းချမ်းကြပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ကျွန်တော်စီကိုစာရေးလာတဲ့တော်ရရှင်တယောက်တလောတော့ကပဲသူ့ဖေဖေက VOE ကိုအမြဲတမ်းနားဆင်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့စာရေးပြီးတော့ပြောလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးခဲ့ပါရနော်အခုအဲ့ဒီတော်ရရှင်နောက်တစ်ခေါက်ပြန်ပြီးတော့စာရေးလာတာပါ
ကျေးဇူးပါ VOA ရှင်။ VOA ကိုတမိစာပို့လိုက်တာလေဖေဖေနားထောင်ရတယ်။ကျေးဇူးပါလို့ပြောလို့ကျမလည်းပြောရတယ်။ VOA ကိုလည်းကျေးဇူးတင်ပါတယ်ရှင်။အခုလို VOA ကနေပြည်သူတွေရဲ့ရင်းနှွေးစကားကိုအလင်းနဲ့ထားဖြေကြားပေးတဲ့အတွက်ကျမတို့ဖောင်းပြင်မျိုးနယ်ရဲ့အနာဂတ်လေးလင်းလက်သွားသလိုခံစားရပါတယ်။လမ်းပန်းဆက်သွယ်ရေးခေါင်းပါတော့ဘ ഹു တုတာတွေနဲ့ပါအမြင်လဲမကျေကြတော့အခုထိငါတို့နိုင်ငံရေးနဲ့ကင်းရှင်းသူပေးမင်းတက်ကိုလုံးမှာကိုစားရမှာဆိုတဲ့အတွေ့အကြုံအခုထိရှိနေကြပြောနေကြသေးပါမြို့နယ်သူမြို့နယ်သားတွေအဆင်မပြေကြတာတောမီလောင်တောကြောင်လက်ခမောင်းခတ်ဆိုသလိုပဲဖောင်းပြေမျိုးပေါ်ကရဲနဲ့စစ်သားအတိုင်းဝိုင်းတစုက4ဘိန်းတွေရောင်းပြီးတိမ့်ဆက်ချီတန်းဆိုင်ကယ်ထဲလဲစီပြီးအဆင်ပြေနေကြရဲဆိုတဲ့တဲ့စိတ်မကောင်းစွာနေ့စဉ်နေ့တိုင်းကြားနေရပါတယ်ရှင် ကျောင်းသားကျောင်းသူတွေလည်းဖိုးကြောင့်ပျက်စီးနေကြတာစိတ်မကောင်းစွာမြင်နေရပါတယ်။ကျမတို့မိန်းကလေးတွေအိမ်နောက်ဘက်ရွေးမယ်ဆိုရင်အရေးချင်းရှိတာပတ်စံရှိတာမစင်စားနိုင်ပဲဖိုးမယူဘိမ်းမစားတဲ့အိမ်နောက်ဘက်ရွေးရတဲ့ခေတ်ကိုရောက်နေတာပါ။အရက်တောက်သူရောင်းသူတွေကတော့ပြောမပြတတ်လာအောင်ပါပဲရှင်။ပြည်သူအားကိုးရတဲ့ VOA အမြဲအားပေးနေတာပါ။ဒီထက်မကအောင်မြင်ပါစေရှင်
။ဒီတော်ရရှင်ကသူ့အဖေရဲ့စာလေးကိုဖော်ပြပြီးလို့ကျေးဇူးတင်ပါတယ်လို့ပြောလာရင်လည်းသူတို့ဒေတာဖောင်းပြင်းမျိုးနဲ့ဒေတာကကြုံတွေ့နေရတဲ့ဒီအခက်အခဲမှုရစ်စေးပြဿနာကိုစာရေးပြီးရှင်းဖွင့်လာတာဖြစ်ပါတယ်။ရှင်းဖွင့်လာတဲ့သောရရှင်တချို့ရဲ့စာရည်ထဲမှာဆိုရင်တော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပေါင်ဝင်ခြင်းလို့ပါကျွန်တော်ကထိုင်းမှာအလုပ်လုပ်နေတာပါဆိုရဲသောရရှင်ကြော်ဖုံးတွင်က
ထိုင်းရောက်မြန်မာရွှေ့ပြောင်းလုပ်သားတွေရဲ့ဘဝကမလွယ်ပါဘူးဗျာ။ထောက်ထားမရှိတဲ့သူတွေဆိုရင်အလုပ်ရှင်ကရဲနဲ့ဖမ်းခိုင်းပါတယ်။သူတို့ပေးတာယူခိုင်းတာလို့ကျွေးတာစားတဲ့သူကိုပဲသဘောကျပါတယ်။ဒီလိုသာမမှန်ကန်နေတဲ့သူဆိုရင်တော့သဘောမကျကြပါဘူး။ထိုင်းရောက်မြန်မာနိုင်ငံသားတွေအားလုံးဘေးရန်ကင်းဝေးကြပါစေ။ VOA ကိုလည်းအမြဲတမ်းနားဆင်ပြပါရစေဗျာ
။ထိုင်းရောက်မြန်မာရွှေ့ပြောင်းလုပ်သားတွေရဲ့ဘဝပါဆိုပြီးသူတွေ့ကြုံနေရတဲ့အခက်အခဲလေးတွေကိုရေးပြလာတာဖြစ်ပါလိမ့်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။သောရရှင်ရဲ့အားလုံးပုံမကောင်းမွန်အဆင်ပြေတဲ့တင်းတစ်ပတ်စားနိုင်ပါစေလို့ဆုတောင်းပါတယ်ရှင်။
ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းင်းတွင်နေညပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ရပြီးမှာတော့မညညူလင်တင်ဆက်မဲ့သတင်းတွေကအထူးအစီအစဉ်မှာနိုင်ငံတကာလက်နက်ထိန်းချုပ်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြောပြထားပါတယ်ခင်ဗျာ
And destabilizing accumulation of small arms and light weapons and their ammunitionRemain
arms and mago လို့ပြောဆိုနေကြတဲ့လက်နက်ကုန်သွယ်မှုပိတ်ပင်တာကိုနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ရည်ရွယ်ပြီးလိုအပ်တဲ့နိုင်ငံတွေနဲ့အစိုးရမဟုတ်တဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုပြုလုပ်ကြပါတယ်။ဒီလိုအရေးယူဆောင်ရွက်မှုတွေကိုကုလသမဂ္ဂအပါအဝင်ဥရောပသမဂ္ဂလို American ပြည်ထောင်စုလို Democracy နဲ့လူအခွင့်အရေးပေါ်အလေးထားတဲ့အဖွဲ့အစည်းကြီးတွေနဲ့အင်အားကြီးနိုင်ငံတွေကအများဆုံးလှုပ်ဆောင်ကြပါတယ်။အဲ့ဒီလိုလက်နက်ကုန်သွယ်မှုကိုပိတ်ပင်မှုတွေပြုလုပ်ဖို့အတွက်လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နေကြတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတွေကဖိအားပေးတိုက်တွန်းကြတာပါ1990ခုနှစ်နောက်ပိုင်းတွေမှာနိုင်ငံတချို့ကိုဒီလိုလက်နက်ကိုင်ကုန်သွယ်မှုပိတ်ပင်တားမြစ်တဲ့အရေးယူမှုတွေပိုပြီးတွေ့မြင်လာရပါတယ် စစ်ပရီလို့ခေါ်တဲ့ SIPRI စတော့ဟုံးနိုင်ငံတကာငြိမ်းချမ်းရေးအဖွဲ့ကြီးရဲ့စီးရင်စရာတွေအရာကုလသမဂ္ဂကနေလက်နက်ကုန်သွယ်မှုပိတ်ပင်ထားတဲ့နိုင်ငံနဲ့လက်နက်ကိုင်အဖွဲ့အစည်းတွေကတော့တာလီဘန်နဲ့တာလီဘန်အုပ်ချုပ်တဲ့အာဖဂန်နစ္စတန် Central African Republic ကွန်ဂိုနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေအီရန်နိုင်ငံအီရတ်ကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ ISIS လို့ပြောတဲ့ Al Qaeda နဲ့သူနဲ့မိဖက်ပြုတတိပုဂ္ဂလတွေနဲ့အဖွဲ့အစည်းတွေလေဗနွန်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေလီဘီယားနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေမြောက်ကိုရီးယားနိုင်ငံဆိုမာလီယာနိုင်ငံတောင်ဆူဒန်ဆူဒန်နိုင်ငံဒါဖောဒီသားကလက်နက်ကိုင်ဖွဲ့တွေဂျင်မေနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေပဲဖြစ်ပါတယ်ကုလသမဂ္ဂလိုပဲ EU ဥရောပသမဂ္ဂကလက်နက်ကုန်သွယ်မှုပိတ်ပင်ထားတဲ့နိုင်ငံတွေနဲ့လက်နက်ကိုင်အဖွဲ့အစည်းတွေလည်းရှိပါတယ်အဲ့ဒါတွေကတော့ Al Qaeda, Taliban, Belarus နိုင်ငံ, Central African Republic, တရုတ်နိုင်ငံ, ကွန်ဂိုနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ, Egypt နိုင်ငံ, Iran နိုင်ငံ, Iraq နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ, Lebanon နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ, Libya နိုင်ငံ, မြန်မာနိုင်ငံ, မြောက်ကိုရီးယား, Russia, Somalia, တောင်ဆူဒန်, Sudan, Syria,ဗင်နီဇွဲလာ၊ယီမင်နဲ့ဇင်မာဘွေနိုင်ငံတွေဖြစ်ပါတယ်။ EU အနေနဲ့မြန်မာနိုင်ငံကို1992ခုနှစ်ဇွန်လ29ရက်နေ့ကတည်းကဥရောပကောင်စီရဲ့ပြဋ္ဌာန်းချက်နဲ့အရေးယူပိတ်ပင်ထားတာပါ။အမေရိကန်ပြည်ထောင်စုကတော့တရုတ်နဲ့ဂျူဘာနှစ်နိုင်ငံကိုလက်နက်ကုန်သွယ်ရောင်းဝယ်ခွင့်ပိတ်ပင်ထားပါတယ်။ UK ကတော့အာဂျင်တီးနားနိုင်ငံကိုလက်နက်ကုန်သွယ်ခွင့်ပိတ်ပင်ထားပြီးOSCE လို့ခေါ်တဲ့ဥရောပသမဂ္ဂရဲ့လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတော့အာမေးနီးယားနိုင်ငံနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံကိုလက်နက်ကုန်သွယ်ခွင့်ပိတ်ပင်ထားပါတယ်။ဒီလိုဒီမိုကရေစီရေးလူအခွင့်ရေးနဲ့တရားမျှတတဲ့ဥပဒေစိုးမိုးမှုမရှိတဲ့အတွက်လက်နက်ကင်ကုန်သွယ်မှုရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့နိုင်ငံတွေထဲမှာပါဝင်တဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတွေကလက်နက်ကုန်သွယ်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့ကြားကပဲကမ္ဘာပေါ်ကလက်နက်ကုန်သွယ်မှုပမာဏအများဆုံး10နိုင်ငံထဲမှာပါဝင်ပါတယ်။ EU ရဲ့လက်နက်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့ရုရှားဟာကမ္ဘာမှာလက်နက်ရောင်းချမှုအများဆုံးအဆင့်နှစ်မှာရှိနေပြီးအမေရိကန်နဲ့ EU ရဲ့လက်နက်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့တရုတ်နိုင်ငံကတော့ကမ္ဘာမှာလက်နက်ရောင်းချမှုအများဆုံးအဆင့်ခုနှစ်မှာရှိနေတာပါရှင
်။မညညလွင်ရဲ့သတင်းတွေကတူတာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့ကဘာတလွားကထူးခြားတဲ့သတင်းတွေကိုပြောပြချင်ပါတယ်။အိန္ဒိယနိုင်ငံမှာ46မိုင်လောက်ရှိတဲ့အဝေးပြေးကားလမ်းမကြီးကို9ရက်အတွင်းမှာခင်းနိုင်ခဲ့ပါတယ်။နှလုံးညွတ်တည့်ရက်သွားတဲ့အခါမှာကုစားပေးနိုင်တဲ့ gel တစ်မျိုးကို UK နိုင်ငံကစမ်းသပ်တီထွင်နေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့အကူငင်းညံ့တဲ့ဒူမက်ခင်ဖြူတွေးတို့ကပြောပြကြမှာဖြစ်ပါတယ်ဗျာ။
အိန္ဒိယနိုင်ငံမှာ85ကီလိုမီတာမိုင်အပြည့်ဆိုရင်တော့46မိုင်လောက်ရှိတဲ့ဝီဒီလမ်းမကြီးတစ်ခုကို9ရက်အတွင်းခင်းနိုင်ခဲ့တဲ့အတွက်အိန္ဒိယကုန်းလမ်းပို့ဆောင်ရေးဝန်ကြီးဌာနဟာဂင်းနီကမ္ဘာအမှတ်တမ်းစံချိန်ထဲဝင်သွားခဲ့ပါတယ်။မဟာရာစထရာပြည်နယ်တဲမှာခင်းတဲ့ဒီလမ်းကိုဇွန်လ3ရက်နေ့ကနေစတင်ခဲ့ပြီးဇွန်လ9ရက်အရောက်15:33မိနစ်အကြာမှာအပြည့်ခင်းနိုင်ခဲ့တာပါ။46မိုင်ကွာဝေးရှိတဲ့ဝီဒီလမ်းမကြီးရဲ့လမ်းကြောတစ်ချမ်းကိုကွန်ကရစ်အခံလမ်းအဖြစ်ခင်းခဲ့တာပါ။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာဒုတိယအကြီးဆုံးကုန်းလမ်းကွန်ရက်ကိုတည်ဆောက်ချတဲ့နိုင်ငံဖြစ်ပါတယ်။အစိုးရလှုပ်ထုံးလုပ်နည်းအကြာစီတွေရန်ပုံငွေရရှိမှုအခက်အခဲနဲ့လမ်းခင်းဖို့အတွက်ညီရရှိဖို့ခက်ခဲတာတွေကြောင့်အိန္ဒိယနိုင်ငံမှာဆောက်လုပ်ရေးလုပ်ငန်းဟာခက်ခဲလိရှိပါတယ်ရှင
်။နှလုံးရုပ်တရက်ရက်သွားတဲ့အခါထိခိုက်ခဲ့ရတဲ့ဒဏ်ရာတွေကိုကုစားပေးနိုင်မယ်။ထူးကျဲတမျိုးကို UK နိုင်ငံကသူတည်တီတွေစမ်းသပ်နေပါတယ်။ဒီဂျယ်လီလိုမျိုးပျော့စီစီအရေးဂျယ်ထဲမှာဆဲရီကိုအစ်စ်ပြန်ဖန်တီးပေးနိုင်မဲ့ stem cell ပါဝင်ပြီးတော့နှလုံးကဒဏ်ရာတွေကိုပြန်လည်ကုစားပေးနိုင်ဖို့မျှော်လင့်ထားပါတယ်။နှလုံးရက်သွားတဲ့အချိန်မှာသွေးနဲ့အောက်ဆီဂျင်တွေကနှလုံးကြွက်သားဆီကိုမရောက်တော့တဲ့အတွက်ဆဲရီထိခိုက်ရပြီးတော့လူသေဆုံးရတာပါ။ဒီဂျယ်ကိုနှလုံးမှကတ်ထားပြီးတော့အထက်က stem cell တွေကထိခိုက်သွားတဲ့ tissue တွေကိုပြန်လဲကုစားပေးနိုင်မှုရည်ရွယ်ပါတယ်လောလောဆယ်မှာတော့မန်ချက်စတာတက္ကသိုလ်ကသူ့တီတွေကဓာခွဲခန်းတွေကကြွက်တွေနဲ့စမ်းသပ်ထားတာပါနှလုံးထဲကိုဂျဲထိုးထည့်ပြီးသွားရင်တော့
stem cell တွေဟာနှစ်ပတ်ကြာရှင်သန်နိုင်ပြီးတော့အဲ့ဒီအချိန်အတွင်း stem cell တွေဟာကြီးထွားလာနိုင်တာပါဒီနီးလန်းတာမအောင်မြင်တော့အခုလက်ရှိမှာနှလုံးအစားထိုးတဲ့နီးလန်းပဲရှိပြီးတော့အစားထိုးဖို့နှလုံးဟာရှားပါပြီးတော့အစားထိုးနှလုံးအသစ်ကိုလူခန္ဓာကိုယ်ကလက်ခံမခံပြဿနာလည်းရှိတာပါခင်ဗျာ
ဒီဦးမီးပညာဆိုမနီဘိုင်ဒူနဲ့ကားကုမ္ပဏီကီမီတို့ပူးပေါင်းပြီးအလိုလျောက်မောင်းနေနိုင်တဲ့လျှက်စစ်ကားတစ်စီးကိုနမူနာချုပ်ပြလိုက်ပါတယ် Robo 1လို့နာမည်ပေးထားတဲ့ဒီနမူနာကားကိုအွန်လိုင်းကနေပြသခဲ့ပြီးတကယ်တမ်းထုတ်လုပ်တဲ့အချိန်မှာ90ရာခိုင်နှုန်းတူမယ်လို့မျှော်လင့်ရပါတယ်ဒီကားကို2023ခုနှစ်မှာထုတ်လုပ်နိုင်မယ်လို့လည်းခန့်မှန်းထားတာပါဒီကားကိုဗစက်ကနေအမိတ်ပေးထိန်းချုပ်နိုင်မှာဖြစ်ပြီးတော့ယူပုံစံစတီယာတိုင်းကလည်းခောက်သိမ်းထားလို့ရပါတယ် 3D ဘေးပေါင်မပါတဲ့မှန်နေတဲ့အတူ 3D ကွန်ပျူတာနဲ့လူအတူထိန်းချုပ်မောင်းနေနိုင်မဲ့မြေပုံလေးပါဝင်မှာဖြစ်ပြီးတော့ဘေးကင်းလုံခြုံရေးအတွက်လည်းအကွာအဝေးကိုတိုင်းတာပေးနိုင်မဲ့လိုက်တာစနစ်ကိုလည်းတက်ဆင်ထားမှာပါရှင
်အတင်းနီးနားနိုင်ငံမှာဗီဇာဖုတ်ပြန်ပွဲတစ်ခုကိုပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါတယ်။နှစ်ချိန်မြောက်အမေရိကတိုက်နိုင်ငံများဗီဇာပြိုင်ပွဲနဲ့၁၀ချိန်မြောက်ဗီဇာနဲ့အမ်ဘန်ဒါပြိုင်ပွဲနှစ်ခုပေါင်းပြီးဒီကစတာ2022ခုနှစ်အစားတောက်ပြပွဲတွေမှာနှစ်ရက်ကြာကျင်းပခဲ့တာပါမုတ်ဖို12ခုနဲ့စင်ပေါ်မှာရှင်ပြန်ရတာဖြစ်ပြီးတော့နိုင်လူကြီး18ယောက်နဲ့သတင်းသမားတွေစဖို့မှုတွေဂျူရီလူကြီးမင်းအဖြစ်ပါဝင်တဲ့အယောက်30အဖွဲ့ကအကောင်းဆုံးပီဇာကိုမြည်ဆန်ဆုံးဖြတ်ကြတာပါအမေရိကန်ပြည်ထောင်စုမက္ကဆီကိုချီလီကိုလံဘီယာကျူဘာဥရုဂွေးပီရူးပါရာဂွေးဟေဒီဗင်နီဇွဲလားနဲ့အာဂျင်တီးနားနိုင်ငံကပြိုင်ပွဲဝင်150လောက်ပါဝင်ရှင်ပြိုင်ခဲ့ကြပါတယ်။10ချိန်မြောက်ပီဇာချန်ပီယံဖြစ်သွားသူကဖရန်စစ္စကိုဗာဂါရာဖြစ်ပြီးတော့သူကမီးတောက်နေတဲ့ပီဇာကိုလေထဲမှာလှည့်ပြခဲ့တာပါ။ဒီပွဲမှာအနိုင်ရသူအနေနဲ့အီတလီမှာကျင်းပမဲ့2023ခုနှစ်ကမ္ဘာပီဇာပြိုင်ပွဲမှာကိုစားပြုရှင်ပြိုင်ခွင့်ရမှာဖြစ်ပြီးတော့အမေရိကန်ဒေါ်လာ8250ကိုလည်းရရှိခဲ့ပါတယ်ခင်ဗျာ။
ကိုညင်းညင်းတို့တင်ဆက်တဲ့ဒူဂျာစံပြသတင်းများအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ POA ကိုစာရေးဆက်သွယ်ခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုစောမိုးကျော်ပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းရှေ့ဘက်ခြမ်းကတိုက်ပွဲတွေပြင်းထန်နေတဲ့ Severo Donetsk မြို့မှာဒါရုဗေဒဆက်ယုံကိုရုရှားတပ်တွေကတနင်္ဂနွေနေ့မှာဗုံးကျဲတိုက်ခိုက်ခဲ့ပါတယ်။ဒါပေမဲ့လည်းဒီဆက်ယုံဟာယူကရိန်းရဲ့လက်ထက်မှာပဲရှိတယ်လို့ဒေသဆိုင်ရာပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်။ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲဘယ်လောက်တာရှိပြီးဘယ်အချိန်မှအဆုံးသတ်မယ်ဆိုတာဘယ်သူမှမသိနိုင်တယ်လို့ယူကရိန်းတပ်ဖွဲ့တွေအနေနဲ့လည်းဒီအတွက်မျှော်လင့်ချက်တွေကိုပြစ်ပယ်ပြီးယူကရိန်းရှေ့ပိုင်းကိုရုရှားတပ်ဖွဲ့တွေသိမ်းပိုက်မယ်အရေးခုခံကာဝေးသွားမယ်လို့သမရဗလိုဒီမာဇိုလင်စကီကပြောဆိုပါတယ်တူရကီအနေနဲ့အချမ်းဖက်သမားရန်အပါအဝင်အခြားကိစ္စရပ်တွေပေါ်မှာစိုးရိမ်ပူပန်တာဟာတရားဝင်မှုရှိကြောင်းနဲ့ဒီကိစ္စကိုအလင်းနဲ့တားဖြစ်ရှင်းတဲ့လို့နေတို့အတွင်းရေးမှူးချုပ်ရန်စတိုလန်ဘက်ကတင်းငွေနေနေမှာပြောဆိုခဲ့ပါတယ်ကျွန်တော်တို့ရဲ့အဓိကမဟာမိတ်အတူဖြစ်တဲ့တူရကီအနေနဲ့အချမ်းဖက်သမားရန်နဲ့ပတ်သက်လို့စိုးရိမ်ပူပန်ကြောင်းပြောဆိုလာတာဟာတရားဝင်မှုရှိပြီးဝိုင်းဝန်းစဉ်းစားဖြေရှင်းပေးရမယ်လို့သူကပြောဆိုခဲ့ပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီအနေနဲ့နိုင်ငံတကာနိုင်ငံတော်လက်နက်ကင်တိုက်ခိုက်နေသူတွေကိုအနိုင်ရဖို့ဖြစ်နိုင်ခြင်းမရှိဘဲဒီမိုကရေစီပြန်လည်ဖော်ဆောင်သင့်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့အတိုင်ပင်ခံဒက်ရစ်ရှိုလက်ကပြောဆိုခဲ့ပါတယ်သူတို့အနေနဲ့အခုချိန်မှာနိုင်ဖို့ခက်ပါတယ်စစ်ကောင်စီကနယ်မြေတွေကိုဆုံးရှုံးနေရတယ်လို့မြန်မာစစ်တပ်ကလည်းအတော်လေးကိုရှုံးနိမ့်ရဆိုင်နေရတယ်လို့ဒက်ရစ်ရှိုလက်ကပြောဆိုခဲ့ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းရုပ်ကိုကိုစောမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအတွက် VOA ရဲ့အစီအစဉ်ထုတ်လို့ရေမှုကတော့မတ်တင်ကီထိုက်ဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Derek Smith တို့ဖြစ်ကြပါတယ် VOA ရဲ့တင်းလာနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ကြတော့ပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်ဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.